မြန်မာနိုင်ငံထဲမှာကြံနေတဲ့ရိုဟင်ဂျာ6သိန်းကိုအကာအကွယ်ပေးဖို့ ICJ နိုင်ငံတကာတရားကြုံအပအဝင်နိုင်ငံတကာကမြန်မာအစိုးရကိုတိုက်တွန်းထားပေမဲ့ဒီရိုဟင်ဂျာတွေကိုအကာအကွယ်ပေးမှုလျော့နေနေတုန်းပဲလို့လေလာသူတွေကပြောတဲ့အကြောင်းကိုပြောပြပါမယ်။ကျမအင်တနာထုံးပါရိုဟင်ဂျာအရေးနဲ့ပတ်သက်လို့နိုင်ငံတကာတရားရုံး ICJ ကဆုံးဖြတ်ထားတဲ့ကြားဖြတ်စည်းမျဉ်းမှုကိစ္စလိုက်နာဆောင်ရွက်မှုနဲ့ပတ်သက်ပြီးပထမဆုံးအစီရင်ခံစာကိုမေလ23ရက်နေ့နောက်ဆုံးထားပြီးတင်သွင်းရမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကနိုင်ငံတကာတရားရုံး ICJ ရဲ့မြန်မာနိုင်ငံအပေါ်ကြားဖြတ်စည်းရင်ချက်၄ချက်ချမှတ်ခဲ့တာမှာ၄လအတွင်းမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကို ICJ ကိုပြန်အစီရင်ခံရမယ်ဆိုတာပါဝင်ပါတယ်။နိုင်ငံခြားရေးဝန်ကြီးဌာနအပီပီဆိုင်ရာအဖွဲ့အစည်းများနဲ့စီးဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးကထိအစီရင်ခံစာတင်သွင်းမှုကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့အဆင်သင့်ဖြစ်အောင်စီစဉ်ဆောင်ရွက်နေပြီးအသေးစိတ်ကိုတော့ပြောလို့မရဘူးလို့ဆိုပါတယ်
။လောလောဆယ်တော့ကျွန်တော်တို့ဟိုလုတ်တင်တုတ်တက်တာတွေအားလုံးလုပ်ထားပါတယ်။ဟိုချိန်မီတင်မှုလုပ်နေတယ်ဆိုတာပဲပြောလို့ရပါမယ်။
ပြီးခဲ့တဲ့နှစ် ICJ ကြားနာမှုတရားခွင်အတွင်းမှာရိုဟင်ဂျာတွေအပေါ်မှာကျူးလွန်ခွင့်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဟုတ်မဟုတ်ဆိုတာနဲ့ကြားနာခဲ့သလိုမြန်မာနိုင်ငံတွင်ကြံနေသေးတဲ့ရိုဟင်ဂျာ6သိန်းရဲ့အလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်ချက်တွေကိုလည်းတရားစွဲဆိုတဲ့ဂမ်ဘီယာနိုင်ငံဘက်ကထောက်ပြခဲ့ပါတယ်။အလားတူပဲမြန်မာနိုင်ငံအတွင်းမှာရိုဟင်ဂျာ6သိန်းကိုအကာအကွယ်ပေးဖို့လိုအပ်ချက်ကိုကုလအချက်လက်စုံစမ်းရေးအစီရင်ခံစာမှာဖော်ပြခဲ့သလိုကြံနိုင်ငံတကာအဖွဲ့အစည်းတွေကလည်းဒီအခြေအနေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်မှုတွေကိုပြောဆိုထားကြပါတယ်။နိုင်ငံတကာကလည်းဒီရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ပြောခဲ့ပေမဲ့မြန်မာအစိုးရအနေနဲ့သူတို့တွေကိုထိထိရရအကာအကွယ်ပေးနိုင်မှုအားနည်းနေသေးတယ်ဆိုပြီးတော့ရခိုင်ပြည်ပခန့်စုံစမ်းရေးလုပ်ခဲ့တဲ့ Coffee Annan Commission ရဲ့အဖွဲ့ဝင်ဦးအေးလွင်ကပြောပါရစေ
။အကာအကွယ်ဆိုတာတော့ဒီဟိုသူတို့ကို physical ပေါ့ရုပ်ပိုင်းဆိုင်ရာကတော့ဖြစ်ရင်ဟိုသူတို့တိုက်ထိုက်ခြင်းထုံးတိုက်ခြင်းဆိုတာတော့မခံရပါဘူးလေ။သို့တော်လည်းပဲသူတို့ရဲ့ဟိုနေထိုင်ရတဲ့ဘဝအင်းမလားဆိုရပါလေဟိုတင်ပေါင်းလဲကြော်ကြားလာပြီအခုလက်ထိဒီဆယ်ဘီပတ်လေဒီစကားလေးထဲမှာနေနေရတယ်ဆိုတော့ဒီအားရပွေရတော့တိတ်မရှိဘူးရအဲ့ဒီကိစ္စက
Coffee Annan Commission ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကလိုက်နာဆောင်ရွက်နေတယ်ဆိုပေမဲ့လည်းအစိုးရဌာနတွင်းမှာအထက်အောက်ဌာနချင်းချိတ်ဆက်ဆောင်ရွက်နေမှုအားနည်းနေသေးတယ်လို့ဦးအေးလွင်ရောမြန်မာအရေးလေ့လာသုံးသပ်သူဒေါက်တာခင်းစောဝင်းတို့ကပါသုံးသပ်ပါတယ်ဒါပြင်တစ်ဖက်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေပြန်ခေါ်ရေးအစီအစဉ်ကအခုထိဖြစ်မလာသေးဘူးလို့ဒေါက်တာခင်စောဝင်းကပြောပါရယ
်။ဒီကဟိုဥတီချက်နဲ့ဒီကအကြောင်းအရာဖြစ်တဲ့ဟုတ်ကဲ့တစ်ဖက်နိုင်ငံမှာရောက်နေတဲ့ဆိုရင်ဂျာ IDP တွေကိုပြန်ခေါ်ဖို့ဆိုတာကဟုတ်ပြီပါတီကိုဖြစ်လာမို့နော်နောက်ဆုံးချက်လောက်ရဖို့လွယ်နေတယ်
ICT ကဆုံးဖြတ်ထားတဲ့ကြားဖြတ်စည်းမျဉ်းမှုတွေကိုမြန်မာအစိုးရဘက်ကလိုက်ပါဆောင်ရွက်တဲ့သဘောသမ္မတရုံးကကြေညာချက်တွေထုတ်ပြန်ခဲ့ပေမဲ့တကယ်အနှစ်သာရရှိရှိအများပြည်သူကိုအသိပေးပြီးအကောင့်ထဲပေါ်တာမျိုးမရှိဘူးလို့ဒေါက်တာခင်စောဝင်းကဝေဖန်ပါတယ်။2018ခုနှစ်ရခိုင်ပြည်ပခအတွင်ဖြစ်ခဲ့တဲ့အထောက်အထားတွေကိုမဖြတ်စည်းဖို့နဲ့လူမျိုးတုံးတပ်ဖြတ်မှုတားဆီးဆိုင်ရာနိုင်ငံတကာသဘောတူညီချက်ကိုလေးစားလိုက်နာဖို့ကျူးလွန်တဲ့အထောက်အထားရှိရင်တင်ပြဖို့သမ္မတရုံးကထုတ်ပြန်ခဲ့တာပါ။ဒါပြင်အမုန်းစကားပြန့်ပွားမှုတွေမရှိအောင်စောင့်ကြည့်တားဆီးဖို့လည်းအစိုးရအုပ်ချုပ်ရေးအစဉ်အဆက်ကိုတမတာရုံးကညွှန်ကြားထားပါတယ်။ ICJ အစီရင်ခံစာတင်သွင်းမှုကိစ္စနဲ့ပတ်သက်လို့လိုအပ်တဲ့အချက်အလက်တွေနဲ့ဥပဒေပိုင်းဆိုင်ရာဆောင်ရွက်မှုတွေကိုရှင်းနေရုံချုပ်တဲ့စစ်ဥပဒေချုပ်ရုံးတို့ဘက်ကဆောင်ရွက်နေတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးဘက်ကသတင်းထုတ်ပြန်ထားပါတယ်။2012ခုနှစ်ရခိုင်ပြည်ပခန့်အတွင်းကစစ်တွေမျိုးရိုဟင်ဂျာတွေနေထိုင်ခဲ့တဲ့ရပ်ကွက်တွေမှာကျူးကျော်ဝင်ရောက်နေတဲ့အိမ်ထောင်စုပေါင်း1000ကျော်ကိုအကုလလည်းအတွင်နောက်ဆုံးထားဖယ်ရှားပေးဖို့မြန်မာအစိုးရကအခုရက်ပိုင်းအတွင်အမိန့်ထုတ်ခဲ့တာဟာ ICJ အစီရင်ခံစာမတင်ပြီးထူးခြားချက်ဖြစ်ပါတယ်။2016ခုနှစ်တုန်းကရခိုင်မြောက်ပိုင်းမှာ ARSA လက်နက်ကိုင်အဖွဲ့ကရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ရာမှာရိုဟင်ဂျာဒေသခံတင်ကနန်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုထွက်ပြေးသွားခဲ့ပါတယ်။ဒီစစ်စင်ကြီးအတွင်မြန်မာစစ်တပ်ဟာလူ့အခွင့်အရေးချိုးဖောက်မှုတွေရှိခဲ့ပြီးဒါဟာလူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့နိုင်ငံတကာမှာဆွဆွဲချက်တွေဖြစ်ခဲ့ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့နိုင်ငံတကာဆွဆွဲချက်တွေဟာချက်ကားလွန်းတယ်လို့တုံ့ပြန်ခဲ့သလိုဒီချိုးဖောက်မှုတွေဟာစစ်ရာဇဝတ်မှုတွေဖြစ်နိုင်ပေမဲ့လူမျိုးတုံးတပ်ဖြတ်မှုမြောက်တဲ့ပြစ်မှုမျိုးမဟုတ်ဘူးလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကနိုင်ငံတကာတရားရုံး ICJ မှာရှောက်ထားခဲ့ပါတယ်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။